မြောက်ကိုရီးယားနျူကလ ியார் လက်နက်ဖက်ရှားရေးအတွက်အမေရိကန်ပါဝင်တခြားနိုင်ငံတွေနဲ့အတူပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့တရုတ်ရဲ့တန်လိုက်ချက်ချထားမှုကိုအမေရိကန်ကာကွယ်ရေးဝန်ကြီးကကြိုဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ ியார் လက်နက်အစီအစဉ်ဟာကျွန်တော်တို့အားလုံးကိုချိန်ချောက်နေတဲ့လက်ရှိထင်ရှားအန္တရာယ်တစ်ခုဖြစ်တယ်လို့စနေနေ့ကစင်ကာပူနိုင်ငံမှာကျင်းပတဲ့နှစ်စဉ်ရှန်ဂရီလာကာကွယ်ရေးဆိုင်ရာညီလာခံတွင်စကားပြောကြားစဉ်ကာကွယ်ရေးဝန်ကြီးဂျေးစ်မက်တစ်ကပြောဆိုခဲ့တာပါ။စိတ်ရှိတီးခံမှုနှီးပြူဟာခေတ်ကုန်ဆုံးသွားပြီဆိုတာကိုသမ္မတထရမ့်ကရှင်းရှင်းပြောဆိုထားပြီးအမေရိကန်ပြည်ထောင်စုအမျိုးသားလုံခြုံရေးအတွက်မြောက်ကိုရီးယားရဲ့ချင်းချမှုဟာလက်ရှိထင်ရှားအန္တရာယ်တစ်ခုဖြစ်အမေရိကန်ကအမှတ်ယူထားတယ်လို့ James Mattis ကပြောပါတယ်ကိုရီးယားကျွန်းဆွယ်နျူကလ ியார் လက်နက်ကင်းရှင်းရေးအတွက်ဆွဆွန်းတမန်လှုပ်ဆောင်သွားမယ်ဆိုတဲ့တရုတ်ရဲ့မူဝါဒဟာအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ရဲ့မူဝါဒတစ်ခုဖြစ်တယ်လို့မက်တစ်ကချီးကျူးပြောဆိုသွားပါတယ်။ဒါပေမဲ့လည်းတောင်တရုတ်ပင်လယ်ရင်အတွင်းမှာရှိတဲ့ကျွန်းတွေအပေါ်တရုတ်တို့ရဲ့စစ်ရေးချက်ထွင်မှုနဲ့လူလောက်ကျွန်းတည်ဆောက်နေတာတွေကိုတော့မက်တစ်ကတည်တည်တသာဝေဖန်ပြောဆိုခဲ့ပါတယ်။ပင်လယ်ရေကြောင်းဆိုင်ရာပိုင်နဲ့ချက်ထွင်မှုဟာနိုင်ငံတကာဥပဒေနဲ့မကိုက်ညီသလိုစစ်ရေးပုံတံလူလုံကျွန်းတွေတည်ဆောက်နေတဲ့အတိုင်းမျိုးတွေကိုကျွန်တော်တို့ကန့်ကွက်ကြောင်းနဲ့ဒီလိုနိုင်ငံရေးအရတစ်ဖက်သက်နိုင်ထက်စီရင်ပြောင်းလဲလှုပ်ဆောင်မှုတွေကိုကျွန်တော်တို့လုံးဝလက်ခံမှာမဟုတ်ကြောင်းကာကွယ်ရေးဝန်ကြီး James Mattis ကပြောဆိုခဲ့ပါတယ်ရှင်။